အော်တိုဘလာနောက်ဆုံးမှတ်မှာကျင်းပဖို့စီစဉ်ထားတဲ့ရှေ့တောင်ရှာနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးတွေစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကိုဖိတ်ကြားမှာမဟုတ်ဘဲနိုင်ငံရေးကဏ္ဍကမဟုတ်တဲ့ကိုယ်စားလှယ်တူကိုဖိတ်ကြားမယ်လို့အာဆီယံရဲ့လက်ရှိအလဲကြားဥက္ကဋ္ဌဘရူနိုင်းနိုင်ငံရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တောက်ကြောင်နေနှောင်းမိုင်းကလုပ်ခဲ့တဲ့အာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေရဲ့ရေးပေါ်အစည်းအဝေးအတွင်အဲ့လိုဆုံးဖြတ်ခဲ့တာကိုအာဆီယံဥက္ကဋ္ဌကဒီကနေ့တရားဝင်ထုတ်ပြန်ကြေညာတာပါ။ဒေတာရင်းလုံချုပ်ရင်းနဲ့စီမင်းစီကံအခြေခံအဖွဲ့အစည်းတစ်ခုအဖြစ်အာဆီယံရဲ့ညီညွတ်မှုယုံကြည်ကိုးစားခံရမှုနဲ့အရေးပါမှုတို့အပေါ်မြမအကျက်အတဲကရိုက်ခတ်လာတာနဲ့ပတ်သက်ပြီးအာဆီယံဝန်ကြီးတွေစိုးရိမ်ကြတယ်လို့အာဆီယံဥက္ကဋ္ဌရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။မြမအရေးအာဆီယံအထူးတနမန်ကိုသက်ဆိုင်သူအားလုံးနဲ့တွေ့ခွင့်ပေးရမယ်လို့လည်းတောင်းဆိုထားပါတယ်။အော်တိုဘလာ26ရက်နေ့ကနေ28ရက်နေ့အထိအွန်လိုင်းကနေကျင်းပမယ်အာဆီယံထိပ်သီးအစည်းအဝေးတက်ခွင့်ပေးဖို့ဂျာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းပန်ကြားထားတယ်လို့အာဆီယံဥက္ကဋ္ဌထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးအာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေအားလုံးကြားမှာတူညီတဲ့သဘောထားမရတဲ့အတွက်နိုင်ငံရေးဘက်ကကိုယ်စားလှယ်တူကိုအစည်းအဝေးဖိတ်မယ်အစားနိုင်ငံရေးဘက်ကမဟုတ်သူတူကိုဖိတ်ဖို့ဆုံးဖြတ်ခဲ့တာလို့အာဆီယံဥက္ကဋ္ဌထုတ်ပြန်ချက်မှာပါရှိပါတယ်။ဒါပေမဲ့လည်းဘယ်သူကိုဖိတ်မယ်ဆိုတာတော့အတိအကျပြောမထားပါဘူး။မြမအချက်တဲကိုဖြည့်ရှင်းတာမှာဂျင်းနက်ဖွဲ့မရှိဘဲဒိုးတက်မှုတိတ်ကိုနယ်လွန်းနေတာမို့အာဆီယံရဲ့ဂုဏ်သိက္ခာကိုထိန်းသိမ်းရေးခက်ခဲပေမဲ့လို့ကိုလို့ရမယ်ဆုံးဖြတ်ချက်ကိုချခဲ့ကြတာပါလို့စင်ကာပူနိုင်ငံရဲ့ဌာနထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။အာဆီယံထိပ်သီးအစည်းအဝေးနဲ့အတူကျင်းပဖို့ရှိတဲ့ဆက်ဆက်အစည်းအဝေးတွေကိုတက်မဲ့ထဲမှာအမေရိကန်သမ္မတဂျိုးဘိုက်ဒန်လည်းပါဝင်ပါတယ်။